ဒီကနေ့မလာရှိရနေ့မှာကြက်ရောက်တဲ့နိုင်ငံတကာအမျိုးသမီးနေ့အဖြစ်2030ပြည့်နှစ်မှာတကဘာလုံးကျမ်းမှဒန်းတူခွင့်ရီအပြည့်ဝရရှိရေးအတွက်ကုလသမဂ္ဂရဲ့ရည်မှန်းချက်ကိုနိုင်ငံတကာအစိုးရတွေကအကောင်အထည်ဖော်ဖို့အတွက်ကုလသမဂ္ဂအမျိုးသမီးအဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်။တချိန်တည်းမှာပဲနိုင်ငံရဲ့အုပ်ချုပ်ရေးနယ်ပယ်နဲ့လုပ်ငန်းခွင်မှာအမျိုးသမီးအရေးအတွက်တိုးလာပြ
ဲ့စောင်းပုံးနဲ့အညီနိုင်ငံပေါင်း40ကျော်မှာအမျိုးသမီးကောင်းဆောင်တွေအမျိုးပညာရှင်တွေလှုပ်ရှားတက်ကြွသူတွေအားကစားသမားတွေပညာရှင်တွေပါဝင်တဲ့နိုင်ငံတကာအမျိုးသမီးများနဲ့အထိမ့်မဲ့ဂုဏ်ပြုပွဲတွေကိုဒီကနေ့ကျင်းပနေကြတာပါဒါ့အပြင် A Planet 5050ဆိုတဲ့အမျိုးသမီးတွေတန်းတူအခွင့်အရေးနဲ့စွမ်းရည်ညှင့်တင်ရေးအတွက်2030ပြည့်နှစ်မှာတကမ္ဘာလုံးကြားနဲ့မှအချိုးကျ50-50ဖြစ်ဖို့ကုလသမဂ္ဂရဲ့ရည်မှန်းချက်ကိုနိုင်ငံတကာအစိုးရတွေလိုက်နာဆောင်ရွက်ဖို့ကုလသမဂ္ဂအမျိုးသမီးများအဖွဲ့ကြီးရဲ့အမှုဆောင်ညွှန်ကြားရေးမှူးဖုန်ဇီလာညူကာကလည်းအခုလိုတိုက်တွန်းပြောကြားသွားပါတယ
် The world leaders decided last yearThat by 2030, women.
ဒီရက်နေ့ကကမ္ဘာခေါင်းဆောင်တွေဆုံးဖြတ်ခဲ့ကြတဲ့အချက်က2030ခုနှစ်အမီအမျိုးသမီးတွေအနေနဲ့စီးပွားရေးနဲ့တခြားအခွင့်အရေးတွေမှာအမျိုးသားတွေနဲ့တန်းတူဖြစ်ကြရမယ်ဆိုတဲ့အချက်ပါ။ဒီမှန်းချက်ကိုအကောင့်ထည့်ဖော်နိုင်ဖို့15နှစ်ပဲကြာမှာတော့တယ်။မျှော်မှန်းထားတဲ့အတိုင်းဖြစ်နိုင်ဖို့ကအမျိုးသားတို့ရဲ့အကူအညီကိုအထူးပဲလိုအပ်ပါတယ်။ကျွန်မတို့အနေနဲ့ He for She ဆိုတဲ့လှုပ်ရှားမှုကိုကြိုးပမ်းခဲ့ကြပါတယ်။အမျိုးသမီးတွေဟာခေါင်းဆောင်မှုအပိုင်းမှာထမ်းဆောင်နိုင်ဖို့အကြီးအချင်းပြည့်မိကြတယ်ဆိုတာကိုအမျိုးသားတွေကအတိမတ်ပြုလေ့စားကြဖို့ဖြစ်ပါတယ
်အခုလိုကုလသမဂ္ဂရဲ့ရည်မှန်းချက်အတိုင်းမြန်မာနိုင်ငံရဲ့အုပ်ချုပ်ရေးနယ်ပယ်မှာအမျိုးသမီးတွေအချိုးအစားတန်းတူပါဝင်နိုင်ရေးဆောင်ရွက်ဖို့လိုအပ်နေတယ်လို့ကြားမတန်းတူရေးဆိုင်ရာလေ့လာရေးအဖွဲ့ရဲ့ညွှန်ကြားရေးမှူးနော်မမချိုကလည်း VOA ကိုအခုလိုပြောပါတယ
်2030အထိကျွန်တော်ကျေရေးကြားနေမှ50-50 50-50 ဖြစ်နေရမယ်ကအဓိကတော့ပါလဲဆိုတော့ကျမတို့အထူးသဖြင့်အမျိုးသမီးတွေကစွန့်ကျစချတဲ့နေရာမှာဒီအခွင့်အရေးရဖို့အတွက်လည်းကျမတို့ကထောက်ထားမှဖြစ်တယ်ပေါ့နော်
ဒါအပြင်အုပ်ချုပ်ရေးနယ်ပယ်မှာမြန်မာအမျိုးသမီးတွေတန်းတူအခွင့်အရေးရဖို့ရင်ဆိုင်နေရတဲ့အဓိကအခက်အခဲစိန်ခေါ်မှုဟာ2008ဖွဲ့စည်းပုံခြေခံဥပဒေမှာပါတဲ့ကန့်သတ်ချက်တွေအားနည်းချက်တွေပဲဖြစ်တယ်လို့မြမငင်းရဲရေးနဲ့လုံခြုံရေးဆိုင်ရာလေ့လာရေးအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးမခင်မမမျိုးကပြောပါတယ
်ကျွန်တော်ကအမျိုးသမီးရဲ့နိုင်ငံရေးပါဝင်မှုကိုတောင်းဆိုတဲ့နေရာမှာစွန့်ချက်ချက်ထားမှတ်တဲ့နေရာတွေမှာအမျိုးသားများနဲ့ဒေသမြေများလက်တွဲပြီးတဲ့အခါကျတော့ဆောင်ရွက်နိုင်တဲ့အခြေအနေကိုစားကြည့်နိုင်တဲ့အခြေအနေတခုပေါ်လာဖို့အတွက်ကိုကျွန်တော်အလုံးဝိုင်းဝန်းကြိုးစားကြရအောင်ပါလို့တောင်းဆိုချင်ပါတယ်
။ပဋိပက္ခတွေတိုးပြီးဖြစ်လာတဲ့ကမ္ဘာမှာအမျိုးသမီးတွေပေါ်အကျန်းဖတ်မှုတွေကိုလက်နက်တပွဲဖြစ်အသုံးပြုလာနေတဲ့အတွက်ဒီအကျန်းဖတ်မှုတွေကိုအထူးရောက်ဆုံးအကာအကွယ်ပေးဖို့နိုင်ငံခေါင်းဆောင်တွေမှာတာဝန်အရှိဆုံးဖြစ်တယ်လို့ကုလသမဂ္ဂအမျိုးသမီးများအဖွဲ့ကြီးရဲ့အစီအစဉ်ဌာနဆိုင်ရာညွှန်ကြားရေးမှူးမာရီယာနိုဝယ်ဗိုက်ဇာကပြောပါတယ်
Leaders of nations need to have zero tolerance towards violence against women. In a lot of countries,
လူ့မျိုးမျိုးချမ်းဖက်မှုနဲ့ပတ်သက်လို့ကမ္ဘာခေါင်းဆောင်တွေနေနဲ့လုံးဝတီးမခံတင်ပါဘူး။နိုင်ငံအတော်များများမှဥပဒေတွေပြဋ္ဌာန်းထားတော့မှလေးစားလိုက်နာခြင်းမရှိကြတဲ့အတွက်ကျူးလွန်သူတွေကအပြစ်ပေးခြင်းမခံကြရပါဘူး။အပြစ်ကကင်းလွတ်ခွင့်ရနိုင်ကြပါလေ။ဒါဟာဥပဒေကိုဆောင်ထင်းရမယ့်လူတွေကဥပဒေအရထိရရောက်အရေးမယူကြလို့ပါပဲ။ရွေးကောက်ခံကိုယ်စားတွေကလည်းနိုင်ငံသားတွေကိုအကာအကွယ်ပေးရမယ့်တာဝန်ပြက်ကွက်ကြလိုပါပဲ။အမျိုးသမီးနဲ့မိန်းကလေးငယ်တွေအချမ်းဖယ်မခံရလေအောင်အကာအကွယ်ပေးရမှာအဓိကနိုင်ငံခေါင်းဆောင်တွေမှာတာဝန်ရှိတာဖြစ်ပါလေ။တမန်အမျိုးသမီးတွေအနေနဲ့ဒီလိုလှုပ်ပိတ်နိုင်ဖို့အာဏာမရှိကြပါဘူး။အာဏာအရှိဆုံးပုဂ္ဂိုလ်ကနိုင်ငံခေါင်းဆောင်တွေဖြစ်တဲ့အတွက်သူတို့ကပဲအကာအကွယ်ပေးဖို့လှုံ့ဆော်ကြရမှာဖြစ်ပါလေ။
မြန်မာနိုင်ငံမှာအမျိုးသမီးတွေအပေါ်လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုအဆုံးသတ်ဖို့နိုင်ငံတကာမှာထင်ရှားတဲ့အမျိုးသမီးအမှုပညာရှင်တွေ၊စာရေးဆရာတွေ၊နိုင်ငံရေးခေါင်းဆောင်တွေစတဲ့စုစုပေါင်းအရေးအတွက်တရားကြော်ကနေလက်မှတ်ရေးထိုးတောင်းဆိုထားတဲ့စာကိုဘာမကမ်ပိန်း UK အဖွဲ့ကြီးကဒီကနေ့ထုတ်ပြန်လိုက်ပါတယ်။အဲ့ဒီထဲမှာတအုပ်ဖြစ်ပါဝင်နေတဲ့မြန်မာနိုင်ငံကကြားမရေးရာတန်းတူရေးကွန်ရက်ရဲ့ညွှန်ကြားရေးမှူးမတ်မေစပယ်ဖြူကလည်းအမျိုးသမီးတွေပေါ်အကျန်းဖတ်မှုတွေကိုဥပဒေအရတတ်မှတ်ပြဋ္ဌာန်းကာကွယ်ပေးဖို့လိုအပ်နေကြောင်းအခုလို VOE ကပြောပါတယ်
။အမျိုးသမီးတွေကိုအကျန်းဖတ်မှုတောင်းဆိုမှနေသူ့ရဲ့ကာကွယ်ပေးနိုင်တဲ့ ဒီလိုတရားကိုကျွန်တော်တို့ဉာဏ်ဆက်ဆံပြီးသိမှာ။အဲ့လိုကျန်းကျန်းမှုတွေကိုကျူးလွန်နေတဲ့ဒေသီနဲ့ဒေမယာမမဆိုကျူးလွန်တဲ့စိတ်မှုတွေအားလုံးကိုသိသိရရအဖြစ်ကိုအရေးယူတဲ့ဥပဒေမျိုးဟိုကျွန်တော်တို့ကတော့သိသိတင်ပါတယ်လို့
မြန်မာနိုင်ငံတော်ဝန်မှာလည်းနိုင်ငံတကာအမျိုးသမီးများနေ့ဂုဏ်ပြုပွဲအစီအစဉ်တွေနဲ့အတူအမျိုးသမီးစွမ်းရည်ညှင့်တင်ရေးနဲ့အမျိုးသမီးတွေအပေါ်အကြမ်းဖက်ခံရမှုပပျောက်ရေးလှုံ့ဆော်တဲ့စီးယုံလှုံ့ရှားမှုတွေကိုလူမှုအခြေပြုအဖွဲ့အစည်းတွေနဲ့အမျိုးသမီးအဖွဲ့တွေကပူးပေါင်းဆောင်ရွက်ကြမှာဖြစ်ပါရဲ့ရှင်။